2019年အတွင်းသိပ္ပံဆိုင်ရာတိုးတက်မှုတွေအကြောင်းအမေရိကန်မျိုးသားအာကာသစီးပွားရေးအဖွဲ့ NASA ကသိပ္ပံပညာရှင်ဒေါက်တာပရိဒါတင်ကပြောပြပေးမှာပါ။ပထမဆုံး NASA ရဲ့2019ခုနှစ်အတွင်းသိပ္ပံဆိုင်ရာတိုးတက်မှုတွေကိုကြည့်အောင်ပါ
2019ခုနှစ်တည်းမှာအပြည်ပြည်ဆိုင်ရာအာကာသစခန်း International Space Station ပေါ်မှာသိပ္ပံသုတေသနပြုလုပ်ခဲ့တဲ့စမ်းသပ်မှုပေါင်း190ကျော်ပါတယ်။အဲ့ဒီမှာကမ္ဘာရာသီလူတိုင်းနာအစား Neutron Jet တွေလေ့လာတာနောက်ပြီး Dark Matter ဆိုတဲ့အမှောင် Drop ပေါ့နော်။အဲ့ဒါတွေရှိမရှိလေ့လာတဲ့သုတေသနတွေအများကြီးပါပါတယ်။အပြည်ပြည်ဆိုင်ရာအာကာသစခန်းမှာ Peggy Whitson ကအမျိုးသမီးအာကာသယာဉ်မှုအနေနဲ့288ရက်နေခဲ့ပြီးတော့အကြာဆုံးနေထိုင်ခဲ့တဲ့စံတင်ကိုတင်ခဲ့ပါတယ
်။ NASA ကတခြားဂျူရီစီကိုလွှတ်တင်ထားတဲ့ဂျူရီတွေ2019ခုနှစ်မှာဘယ်အချိန်မှရောက်နေပါပြီလဲ
။စနေဂျူဘုံဝဲပြီးတော့တိတ်ပန့်အချက်လက်တွေပို့နေတဲ့ကာစီနီဂျူဒူဟာလောင်စာဆွိုင်းအင်ပုံသွားတဲ့အတွက်ဂျူဒူကိုစနေဂျူဘုံကိုပြစ်ချလိုက်ပါတယ်။73နှစ်ကြာလုပ်ခဲ့တဲ့အလုပ်ကအောင်မြင်စွာပြီးသွားပြီဆိုတဲ့အထိတ်မှန်နဲ့သူတို့ကြီးညာပါတယ်။နောက်တစ်ခုကတော့အင်္ဂါဂျိုစင်းရင်2019ခုနှစ်အရောက်ရှုပ်ဖို့အစဉ်အပြင်ပြင်နေကြလို့အင်္ဂါဂျိုပေါ်မှာ curiosity စက်ရုပ်လေးကယခုအချိန်မှာသိပ္ပံအချက်လက်များဆက်လက်ပြီးပို့ထည့်ရှိပါတယ်။ကဘာနဲ့လဆိုရင်မိုင်ယာ2သိန်းခွဲပဲရှိပါတယ်။အနေနဲ့ကဘာကြလို့ရှိရင်မိုင်ပေါင်း93တန်းဝေးပါတယ်။ဒီနေဆက်ကြဝလာရဲ့အစွန်းနဲ့ကဘာတော့မိုင်တန်းထောင်ပေါင်း9000ကျော်ဝေးရမှာမှန်ပြီကြမယ်ထင်ပါရဲ့ဒီဘွားရင်ကြပြစ်နှစ်လူကလေးအနည်း40လွှတ်လိုက်တဲ့အချိန်မှာရွှေနဲ့လှုပ်ထားတဲ့ဓာပြားလေးထည့်ပေးလိုက်ပါတယ်အဲ့ဓာပြားလေးထဲမှာဗမာလူမင်္ဂလာပါလို့နှုတ်ခွန်းဆက်စကားလေးပါပါတယ်အဲ့တော့ဘယ်အချိန်ဘယ်နေရာမှာလူသားတွေလောက်မဟုတ်လို့ရှိရင်လူသားတွေပို့ပြီးအသိဉာဏ်ရှိတဲ့တက်ရှိတော်များဒီဘွားရင်ကြပြစ်နှစ်နှစ်ကိုတွေ့ခဲ့လို့ထုတ်ကြည့်နိုင်တယ်ဆိုလို့ရှိရင်ဒီအတန်နေကြရမယ်ဘွားရင်ကြဂျိုးတူနှစ်ခုကအခုဆိုလို့ရှိရင်နေဆက်ကြဝလာရဲ့အဆုံးကိုကြော်သွားပြီးတော့အခုတိုင်သိပ္ပံအချက်လက်များကိုပို့လည်ရှိပါတယ်။ဒါအလွန်တရာမှကိုအောင်မြင်မှုတစ်ခုလို့ဆိုနိုင်ပါတယ်။နောက်တစ်ခုကတော့ Tesla ကထုတ်တဲ့ကုမ္ပဏီဟာ SpaceX ဒုံးပျံတိဆောက်တာ15နှစ်ကြာခဲ့ပါပြီ။အာကာသယာဉ်မှုဆက်အစားအစာတွေပစ္စည်းတွေထည့်ပေးလိုက်တဲ့အပိုင်းဟာဒုံးပျံရဲ့အပေါ်ဆုံးအဆင့်မှာရှိပြီးအောက်ဘက်ကတော့ဒီဒုံးပျံကြီးကိုလွှတ်တင်နေတာဖြစ်ပါတယ်။လွှတ်တင်နေတာကအရင်တုန်းကပြန်မတုံးတော့ဘူး။အခုကျတော့လွှတ်တင်လိုက်တဲ့ဒုံးပျံကိုမူလလွှတ်တင်တဲ့စင်ပေါ်ကိုပြန်ရအောင်ဒါမှမဟုတ်ထောင်ကြီးတစ်ခုပေါ်အတားလေးပြန်ရအောင်ပြန်ထိန်းနိုင်တဲ့ဤပညာကိုဒီနှစ်ထဲမှာအောင်မြင်တဲ့အတွက်သုံးပြီးသားဒုံးပျံအခွင့်အရေးကိုပြန်သုံးလို့ရပါတယ်။ NASA ရဲ့နောက်ထပ်အစီအစဉ်တွေကတော့နေဆက်ကြဝလာရဲ့ဂျူရီတွေကအကြီးဆုံးဂျာတပရင်းဂျူရဲ့ဥက္ကာပြန်ပေါ်မှာပေါ့နော်။ဒါရေတွေလည်းရှိနိုင်တယ်တက်ရှိတော်ရီလည်းရှိခဲ့တယ်လို့ထင်တဲ့အတွက်အဲ့ဒီအပေါ်ကိုဂျူဒုများလွှတ်ဖို့ဒီနှစ်စပြီးတော့စီစဉ်နေပါပြီ။နောက်တစ်ခုကအာကာသယာဉ်မှုကတဲ့အုပ်ကိုဒီနှစ်ထဲမှာထပ်ပြီးတော့ရွေးထားပါတယ်။နောက်ဆုံးတိဆောက်ထားတဲ့ Space Launch System ဆိုတဲ့ဒုံးပျံကြီးနဲ့လဘုံကိုစင်ဖို့ပထမဦးဆုံးရွေးချယ်ထားတာဖြစ်ပါတယ်။ဒီအာကာသယာဉ်မှုတွေပဲနောက်10နှစ်15နှစ်လောက်နေချင်းအင်္ဂါဂျူပေါ်ကိုသွားဖို့အတွက်လည်းဖြစ်နိုင်ပါတယ်။
2019ခုနှစ်မှာစစ်သိပ္ပံဆိုင်ရာတုတ္တမှုတွေကအတော့ကိုများပါတယ်။
စေတုတေသနာမှာလေးဖြတ်သွားပြီးတော့ကိုလက်လှုပ်ရှားလို့မရတော့တဲ့အခြေအနေကိုပုံမှန်အတိုက်ပြန်လဲလှုပ်ရှားမှုရနိုင်တဲ့ဤပညာကိုဒီနှစ်ထဲမှာစပြီးတော့စမ်းသပ်တာအောင်မြင်ပါပြီ။နောက်စေတုတေသနာဤပညာမှာရိုးရိုးဗီဇာနဲ့ပါလာတဲ့ယောဂဝိညာဉ်ကိုကုဖို့ဤပညာတွေတိုးတက်လာပါတယ်။ကင်ဆာယောဂတွေနှလုံးယောဂတွေဘာဟုတ်ပဲနဲ့ဒီကင်ရဲ့ဝန်းထဲမှာရှိတဲ့တည်တားလေးမှာယောဂကို DNA ကိုခွဲစိတ်ပြီးပြန်ပြီးတော့ဗီဇာကိုပြောင်းပေးတဲ့ဤပညာနဲ့မွေးလာမဲ့ကလေးကျမလာအောင်လုပ်တဲ့ဤပညာကိုစတိစမ်းတာအောင်မြင်ပါပြီ။နောက်တစ်ခုကတော့တက်ရှိတရွာတွေဒီကုလုံးဘယ်လိုဒီဆောက်ထားလဲဆိုတဲ့တက်ရှိတရွာဆက်ကလစီတွေမြေပုံကိုဇီဝဤပညာရှင်တွေစတင်ပြီးတော့ရေးဆွဲมาဖြစ်ပါတယ်။လူသားတွေနဲ့ကလစီပေါင်းကတန်းထောင်ပေါင်း30 40လောက်ရှိပါတယ်။အဲ့ဒါကိုတစ်ခုချင်းစီကလစီဖွဲ့စည်းပုံတွေကိုတေးချာချာမြေပုံကြီးတစ်ခုလို့ဖြန့်ပြီးကြည့်လို့ရတဲ့ဟာကိုစပြီးတော့သူတို့စူးစမ်းနေပါပြီ။
ဒီညဆိုင်ရာထူးထူးခြားခြားတိုးတက်မှုတွေလည်းဒီနှစ်မှာပဲတွေ့ရပါသေးတယ
်။အင်တာနက်ပေါ်မှာကျွန်တော်တို့ပစ္စည်းဝယ်တဲ့အခါကျဝေချေတဲ့စနစ်ကိုတယ်လီဖုန်းပေါ်ကနေဖြစ်ဖြစ်ကွန်ပျူတာပေါ်ကနေဖြစ်ဖြစ်ဝယ်တဲ့အခါဝယ်တဲ့လူရဲ့မျက်နှာပုံပန်းသဏ္ဍာန်မြင်မှတာလေ။ဝေချေနိုင်တဲ့ဤပညာကိုစပြီးတော့သုံးကြည့်နေပါလေ။နောက်တစ်ခုကတော့ ဆက်လူလာဖုန်းဆက်စီရိုက်တဲ့ပုံစံမျိုးလိုပဲကင်မရာတစ်မျိုးထွင်ပါတယ်ပပလည်းဝင်ခွင်းတစ်ခုလုံးကိုရိုက်နိုင်တဲ့ကင်မရာကိုဒီနေ့စပြီးတော့စမ်းပြီးတော့ရောင်းအောင်ရောင်းနေပါပြီနောက်တစ်ခုကတော့နေရောင်ကနေတရားစစ်တပ်ထုတ်တဲ့ဆိုလာပြားတွေပေါ့နော်အဲ့ဒီဆိုလာပြားတွေကနေရောင်ကနေပြီးတော့တရားစစ်တပ်ထုတ်နိုင်တဲ့ပမာဏအလွန်ကျွန်းရလို့ရှိရင်25ရာခိုင်နှုန်းပဲရပါတယ်ဘာလို့လဲဆိုရင်နေရောင်ထုတ်တဲ့အနီအောက်ရောင်ကြီးအဝေးဆုံးနေရာရောင်ကြီးတွေကြတဲ့အခါကျအကူရောင်ကြီးတွေဖြစ်တဲ့အတွက်အဲ့ဒီကနေပြီးတော့မှဒီတရားစစ်စွန့်အင်ထုတ်လို့မရသေးပါဘူး90ရာခိုင်နှုန်းလောက်အထိတရားစစ်စွန့်အင်ကိုတန်းပြောင်းနိုင်ဖို့အတွက်ကိုအခုနီးတစ်မျိုးထွင်ပါတယ်အနီအောက်ရောင်ကြီးကနေအပူပြောင်းလိုက်မယ်အရန်ကိုပူလာတဲ့1000စင်တီဂရိတ်လောက်အထိကိုပူသွားတဲ့အထိအောင်လုပ်ပြီးတော့မှအဲ့ဒီအပူကနေပြီးတော့တရားစစ်စွန့်အင်ကိုပြန်ပြီးတော့ပြောင်းလို့ရတဲ့နီးပညာပါအဲ့ဒီပစ္စည်းလေးတွေကကာဗွန်နဲ့လို့ကျုပ်လို့ခေါ်ပါတယ်အဲ့ဒါလေးတွေနဲ့တရားစစ်ထုတ်တဲ့ဆိုလာပြားကိုတီထွင်လို့ရပါပြီ
ကွန်ပျူတာကိုယ်တိုင်ကိုပရိုဂရမ်ကိုကိုရေးပြီးကိုလုပ်ကိုကိုလုပ်လာနိုင်ပါပြီ
အဝေးပြေးလမ်းမကြီးပြေပေါ်မှာကုန်ကားကြီးတွေဆိုလို့ရင်မောင်းတူနဲ့ဆန်းတက်ပြီးတော့တီထွင်တာအောင်မြင်နေပါပြီ။လူရီရဲ့ကွန်ပျူတာရဲ့ program ကိုရေးပြီးတော့မှ computer ကိုအလုပ်လုပ်ခိုင်းပါတယ်။ခုကွန်ပျူတာကိုနိုင်ကွာသူ့ဟာသူ program ရေးပြီးအလုပ်လုပ်ပြီးအဲ့ဒါပင်မှာအရေးကြီးတယ်လေဆိုရင်ဒီခုနကုန်ကားကြီးတွေမောင်းတဲ့အခါခြေမှာကားတစ်ခုခုကဖြတ်ဝင်လိုက်တယ်ဆိုလို့ရှင်မတိုက်အောင်ချက်ချင်းဆုံးဖြတ်ရတယ်ဝေမတိုက်အောင်လာနေတဲ့ဟာကိုဘယ်လိုလုပ်ရမလဲဆိုတာကိုသူကိုယ်တိုင်စဉ်းစားပြီးတော့သူကိုယ်တိုင် program ပြန်ရေးပြီးတော့မှ तू ကမတိုက်အောင် break out မလားလမ်းကိုဖယ်မလားဆိုတဲ့ဟာကို तू ကဆုံးဖြတ်ချက်ချတာပေါ့နော်အဲ့ဒီဤပညာဒီနှစ်စအောင်မြင်လာပါပြီ
ဒီနှစ်ထဲမှာအစပြုလိုက်တဲ့ထူးခြားတဲ့တိုးတက်မှုတစ်ခုကတော့အပေါ်ဆုံးဖြစ်တဲ့ hydrogen တန်းဝင်ကိုအခဲဖြစ်အောင်စမ်းတက်နိုင်ရတာပ
ါ Harvard Tech တို့ယူပဗေဒနဲ့ဓာတုဗေဒသိပ္ပံပညာရှင်အဖွဲ့ကအပေါ်ဆုံးအနုမြူဖြစ်တဲ့ hydrogen တန်းဝင်ကိုအခဲသဘာဝဖြစ်အောင်ဒီ microscope အောက်မှာပြုလုပ်နိုင်ရတဲ့စစ်ချင်းကြလို့ရှင်အလွန်တရာသုံးဝင်မယ်လို့ပြောလင့်ပါတယ
်ဒေါက်တာပရိဒါတင်းရဲ့ပြောချခြင်းနဲ့ပဲဒီသတင်းပတ်သက်သိပ္ပံရဲ့ဤပညာကဏ္ဍကိုဒီမှာပဲကျင်းပလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆောင်ကြအောင်နော်